ဒီနေ့ကကိုယ်ရဲ့စိတ်ထားပြီးစိတ်ဆိုင်ထားပြီးတော့လက်ငင်းပေါ်တဲ့ရှုခွေအာယုံတွေသူတို့ဖြစ်တုံးဖြစ်ဆဲလေးမှာစိတ်ပိုင်းဆိုင်ရာအားတွေနဲ့အပြည့်အဝရှုမှတ်လို့ရှိရင်အောင်နေမစိနဲ့တက်စိုက်ကြပြီးတော့ယုံနာသဘောမှဒုက္ခသစ္စာထိုက်တဲ့တရားတွေတိတိနေတာကြည့်ပဲလို့ပြောတော့ပါတာပေါ်သမ ्या တွေတစ်ချိန်ကြတစ်ချိန်ကြသိလိုက်လို့ရှိရင်ဒီထဲမှာဝေဖန်ပိုက်ချပြီးတော့တွေ့ကြည့်တဲ့အခါမှာသိခာ3ရပ်ပါတော့ပါတယ်သိခာ3ရပ်ဆိုတာအလေးချင်းပြုလုပ်တဲ့အရာတွေပေါ့လေမိမိမှာဂုံကြီးပြည့်စုံသွားအောင်လို့ဂုံမဲ့တွေကင်းပြီးတော့ဂုံကြီးတွေပြည့်စုံသွားအောင်လို့လက်ကြည့်ရတဲ့သဘောသိကျင်ရတဲ့အကျင့်ကောင်းကိုပါဠိလိုစိတ်ခါလို့ခေါ်ပါတယ်စိတ်ခါက၃ရရှိပါတယ်စီလစိတ်ခါစမာဓိစိတ်ခါပညာစိတ်ခါရလို့ရှူလိုက်ရှူလိုက်မှာတော့ဝိရိယတတိစမာဓိခေါ်တဲ့စမာဓိစိတ်ခါပါသွားပါပြီတကယ်ပေါ်တဲ့အာဝစီစိတ်ကလေးကပ်ရောက်သွားအောင်သုံးမုတ်တတိကလေးကပ်ပြီးတော့ထီသွားအောင်တွန်းအောင်တွန်းတွန်းပို့ရတဲ့အပူလေးတွန်းပို့ရဆိုတဲ့ကောကိလေသာလက်မခံပယ်လန်းတဲ့သဘောအပြင်းကအစကိလေသာတွေဖြစ်ခွင့်မရတော့သူတို့လမ်းကြောင်းပိတ်ဆိုပိတ်သွားတယ်အားဆိုင်မိတဲ့အာယုံမှာတတိကလေးကကတ်တီသွားတယ်နောက်ကနေပြီးတော့ပေါ်သမ ्या အာယုံတန်းစီပြီးတော့ပေါ်သွားတဲ့အာယုံနဲ့နောက်ကအားဆိုင်ပြီးတော့တန်းစီပြီးတော့ကတ်လိုက်တော့အဲ့ဒါမှကတ်တီသွားတယ်တတိဒီတိကခုရခဝရဏဂုတိဆိုတော့တနည်းပြောရပါဘူးကောင်းဝဲဆောက်ရှောက်တဲ့ပိတ်ဆို့ရဲလုံလုံခြုံခြုံဖြစ်တဲ့နောက်ဘေးအကျိုးတွေလည်းလိုလိုရလာတာတွေဒီပုံမှာစိုက်ကြသွားတဲ့ခဏိကသမารိခဏိကသမารိဖြစ်သွားတော့စိတ်လည်းစွတ်စွတ်စီစီလေးဖြစ်သွားတယ်ပြန်လို့မထွက်ကလေးတီတီဆိုတော့ဗျာဒါအာယုန်ကြီးစူးစီးပေးတယ်ဆိုတာဒီခါမှာຢာရောသာလှူရှားခြင်းမရှိပဲနဲ့ငြိမ်းပြီးတော့တည်သွားတာ။တဏိတေနပိစုပ္ပထာနာဆိုတာလှူရှားတဲ့ကိလေသာတွေလှူရှားတဲ့ဟာတွေငြိမ်းကြသွားတာအခြေအနေပေါ်လာတာ။ခဏိကသမာဓိလည်းဖြစ်သွားတယ်။ဒီခိုက်တမ်းမှာစိတ်ထဲမှာတောင်းချမ်းတဲ့ပရိယုထနာကိလေသာတွေပေါ့ဒီအဲ့ဒါတွေငြိမ်းသွားတာ။သမာဓိသိက္ခာပေါ်လာနဲ့စိတ်ထဲမှာတောင်းကြတဲ့ကိလေသာတွေငြိမ်းသွားတာစိတ်နဲ့စိတ်ထားတွေပြောစရာကြည့်စရာအပြစ်ကင်းပြီးတော့တန့်ရှင်းရင်ကျေနှွင့်ရပြီးတော့ပြည့်စုံတဲ့ကိလေသာတွေငြိမ်းသွားတာတကယ်နှစ်သက်စရာလေးဖြစ်သွားတာနောက်အောင်နဲ့မရှိနဲ့တက်ပြီးတော့သဘောမှားလေးကြီးတိစဒုက္ခသစ္စာထိုက်တဲ့တရားလေးတွေပဲပိုင်ချသေးတယ်။ဝိရတ္တိသမารိအာကောင်းတော့အစစ်စစ်အစစ်စစ်သိတော့တာ။နောက်ပိုင်းဒီပုံလေးတွေပြောပါမယ်။အဲ့ဒီခါမှာပေါ်လာတဲ့အာယုံပေါ်စေမရှိဘူးဆိုလို့ရှိရင်ကိလေသာမျိုးချသွားဖို့ရရှိပြီမယ်လို့ရှိရှိလင်းတည်တည်နေတော့ကိလေသာမျိုးပါပြတ်သွားတယ် ထေရှားပေါ်လာတဲ့အာယုမှာထေရှားကရှိတော့တိတိနေတော့ကိလေသာမျိုးပါပြတ်သွားတယ်အာရမဏနုတိယကိလေသာတွေငြိမ့်သွားတယ်တဏ္ဍာနုတိယကိလေသာတော့ငြိမ့်သေးဘူးပေါ့လေမျိုးပါပြတ်သွားတယ်ဆိုဘာရှိသေးတယ်ဟာအဲ့တော့ပညာသိခါရီသီလသိက္ခာကတော့ငကောကသီလကြီးစောက်တည်ထားတဲ့ပုဂ္ဂိုလ်ကြီးဟာမကြိုးမညိုးဆိုရင်ကိုယ်နှုတ်ဒီနှမျိုးဟာအပြည့်ကင်းတန်ရှင်းပြီးတော့ရင်ကျေနှုညပြီးတော့ဘူလုံဆင်းရဲမှုတွေကင်းနေတော့နေသက်စရာဖြစ်နေတော့ကိုယ်ကိုယ်လည်းထိတ်ချုပ်နိုင်တယ်ကိုယ်ကိုယ်ကိုထိတ်ချုပ်ခြင်းအားဖြင့်သူတစ်ပါးကိုလည်းပဲမတိခဲ့ရအောင်မစော်ကားမိပြအောင်လည်းကာကွယ်ဆောက်ရှောက်ပြီးသားဖြစ်သွားတယ်သတိလသိခခေါ်တယ်ဓမ္မအဲ့တော့သီလသိခကတော့ဥဒိကမကိလေသာတွေပေါ့အဲ့ဒါတွေဖြစ်ခွင့်မရတော့ဘူးတော့ကျင့်သုံးရမယ်သီလသိခကသမာဓိသိခကပညာသိခကဓမ္မဓမ္မအတွင်းမှာပါနေပြီဆိုလို့ရှိရင်လူကျူးစော်ကားတဲ့ကိလေသာအဖြစ်တည်ပြောစရာကဲရစရာကြီးကဲနေပါဠိတေကပြည့်စုံလို့ရှိရင်လည်းစိတ်ထဲမှာတောင်းကြနေတဲ့ကိလေသာတွေလည်းပဲကဲနဲ့အသိပညာဖြစ်သွားပြီဆိုလို့ရှိရင်မြုပ်ကိလေသာပဲပြတ်သွားလူကျူးစုပွဲမြုပ်ပြတ်တောင်းကြကိလေသာဆိုတာသီလသမာဓိပညာတရား၃သိက္ခာပေစရာကိလေသာ၃သိက္ခာအခိုက်အတန့်ရှိတယ်လို့ပြောလိမ့်ပေကြောင့်ဒီလသမားဒီပညာသိက္ခာ300လည်းပဲပယ်ရမယ်အကုသိုလ်အလိုက်ကိလေသာအလိုက်ပေါ့ဒီ30ရှိရတာသူ့နာနဲ့သူစေကဲ့အောင်ပြီးတော့ဘာမှမချန်တော့ဘူးအဲဒါမှဂုံသိက္ခာတွေပေါ့ဒီဖြစ်လာတာပေါ့ဒါလေးပေါ်ပြရတာတော့ဘုန်းကြီးပြောမယ်ဂုံဆိုတာခုနကဆင်းသက်လာတဲ့ဂုံဆိုရဟာပေါ့လေသရုပ်ပေါ်စေရလို့ရှိဥစွာပြောထားရတာပါဒီခုနခေါ်တဲ့ဂုံရဲ့အဓိပ္ပာယ်ကိုနည်းနည်းတိုးချဲ့ပြောရမယ်ဆိုရင်ခုနဆိုတာဂုံဆိုတာတက်ရှိတက်မဲ့အရာဝတ္ထုတွေရဲ့အရေးချင်းတဲ့အစွမ်းတတိကိုပြောပါလေစွမ်းရည်တတိအခုသီလသမာဓိပညာဆိုတာကတော့သက်ရှိနဲ့ဆက်ဆက်ပြီးတော့ဖြစ်တဲ့အရာဆိုတော့သက်ရှိတို့ရဲ့အရေးချင်းတဲ့အစွမ်းတတိပေါ့လေဒါဆိုရမှာပေါ့သက်မဲ့တို့ရဲ့အရေးချင်းတဲ့အစွမ်းတတိသတိနှမျိုးတွေကတဲ့ဘယ်တွေအစွမ်းတတိကိုနည်းနည်းတည်လို့ရပါလိဥပမာလေးနဲ့တင်စားပြီးတော့ပြောပြစီရေမှာကြည့်ပေါ့တော့ရေမှာရေသသူ့မှာအရေးချင်းပါရှိတယ်တန်နဲ့အရေးချင်းရှိတယ်အေးမြတဲ့အရေးချင်းရှိတယ်လူကိုအကျိုးပြုတဲ့အရေးချင်းရှိတယ်မုတ်သိလာလို့ရှိရင်တောက်လိုက်တဲ့အခါမှာအဲ့ဒီမုတ်သိမှုကိုပြေပြောက်စေနိုင်တဲ့စွမ်းရည်တတိရှိတယ်သုံးရည်ဆိုလို့ရှိရင်လည်းပဲကိုယ်နဲ့သုံးဆောင်ပစ္စည်းတွေကိုသူမှတန့်စင်စေတဲ့တတိရှိတယ်စွမ်းတတိတိပိအခြားအခြားအသက်မဲ့ရောက်သူတွေမှာလည်းပဲသူအချိုးအစားလိုက်ပေါ်လိအည်ချင်းခေါ်တဲ့အည်သွေးနဲ့စွမ်းရည်တတိတော့ရှိကြတော့ရည်ပါပဲအဲ့ဒါလေးကိုသဘောကျနားလည်ထားတဲ့ပုဂ္ဂိုလ်ဆိုရင်သဘောပေါက်မှာပါပဲဤသားလေးတွေတောက်ထိုင်တောက်ရတဲ့အခါဆိုလို့ရှိရင်မလီကောင်းလိုက်တာအေးလိုက်တာချီးမွမ်းကြတာတတ်ရှင်းတာကိုမတတ်တဲ့ရည်တွေတောက်တော့ပြီဆိုလို့ရှိရင်တော့မ ကျင့်တော်ကိုလေ့ကျင့်ရတာပဲဆိုလိုက်တဲ့ရည်ဆိုတာကိုလေ့တော်မှာဒါရှင်းတဲ့ရည်တွေ၃ပါးပြီဆိုလို့ရှိရင်လည်းဒါလည်းပဲကျင့်ကြရတာပါပဲအဲ့တော့တန်ရှင်းပြီးတော့လူအတွက်အကျိုးပြုပြီးတော့အဲ့ဒါတွေကဆံရဆံရမတန်ရှင်းမှုတွေကိုပယ်ဆွားနိုင်တဲ့ဆွမ်းရည်တတိသိရပြီဆိုလို့ရှိရင်ရှင်းမှုကြတယ်ကြောင်းပြန်ဆိုလို့ရှိရင်ကဲ့ရကြတယ်ရှင်းမှုကဲ့ရဆိုတာတန်ရှင်းမတန်ရှင်းမှုအကြောင်းပြုပြီးတော့ဖြစ်လာတဲ့ဟာတွေပဲသက်ရှိတယ်လည်းပဲခုနသိခသူရနဲ့ဆက်ဆိုင်ကြည့်ပါလေဘုရားမရှိရပဲတော့ဘာအတိတ်ပဲပေါ်သွားမှာပါပဲတဲ့မဲ့ရေမှာတန်ရှင်းတဲ့ဂုံရှိတယ်လို့ပြောရင်လူတွေကိုလည်းပဲကျိုးကျေးဇူးပြုတယ်လို့ပြောလိမ့်ထို့အတူပဲသီလဆရှိတဲ့ဂုံတိခါ၃ရဟာလည်းပဲလူတော်ဘာဒီမှာကိုနှုတ်စိတ်သုံးမျိုးလုံးပေါ့လေတန်စီအောင်ပေါ့လေသူအပြစ်လုပ်ပြီးတတ်တယ်ဂျေဆုရှိပါတယ်သူကတော့သူ့မှာကအရေးတွေ့ရှိပြီးသားပေါ့ဒီမှာဒီတော့ဂုံဆိုတာဂုံဂျေဆုသူ့မှာအရေးရှင်းပါလာသူများကိုအကျိုးပြုတဲ့ဂုံဂျေဆုကျေးဇူးပြုတဲ့ကျေးဇူးမဲ့မလုပ်တတ်ဘူးတတိယဆိုလို့ရှိရင်ကျေးဇူးပြုတတ်တယ်ဆိုလို့ရှိရင်ရေရကျေးဇူးလူတွေကျေးဇူးပြုသလိုချီးမွမ်းခံရတာလည်းဖြစ်တာပဲအမလီရေလေးတန်လိုက်တာအေးတော့တာပဲဆိုတော့အကုန်ချီးမွမ်းတဲ့တရားဆိုချီးမွမ်းတဲ့အဲရေဖြစ်သလိုထို့အတူပဲဘုနာတိလအဆရှိတဲ့တရားတွေဟာလူတွေကိုကျေးဇူးပြုတာမဟုတ်လို့ချီးမွမ်းတဲ့တရားချီးမွမ်းခါတဲ့တရားစကားလေးတစ်လုံးနဲ့သုံးလိုက်မှဆိုလို့ရှိရင်ကုသလဓမ္မတုတ္တတရားကုသလဓမ္မဆိုတော့ဒီထဲမှာငုံနေတဲ့အထိပဲတိပြောစရာကဲစီအပြည့်ကင်းနေတဲ့တန်ရှင်းနေဆိုတဲ့အထိပဲပါပဲပြောစရာကဲစီအပြည့်ကင်းတန်ရှင်းနေဆိုရင်ကောင်းကျိုးပြည့်မဲ့ပေါ်ကျေးဇူးပြုတာပေါ့တိုင်ရှင်းတဲ့ခုံကအကြောင်းခုံပေါ့လေခုနအပြည့်ကင်းတဲ့ခုံကအကြောင်းခုံပေါ့လေခုနကောင်းကျိုးရတာကအကျိုးခုံပေါ့လေအကြောင်းခုံနဲ့အကျိုးခုံတွဲပြီးတော့ဒီခါလဲပါလာတာဓမ္မဒီတော့ဂုံဆိုတာဟာဂုံကြီးဆိုတာဟာသက်ရှိတတ္တဝါတွေအဖို့တော့သီလဆရှိတဲ့ဂုံကျေးဇူးချီးမွမ်းအပ်တော်တရားဒိဋ္ဌိကုသိုလ်တရားတဲ့အဲ့ဒါတွေဟာဂုံသုံးဖို့ဂုံကြီးပါပဲဒီတော့ခုနအပြည့်ကင်းတယ်ဒီအပြည့်ကင်းခြင်းအကြောင်းကုန်နဲ့နှစ်ကောင်းကျိုးပေးခြင်းအကျိုးကုန်ဒီတော့ဒါရီကုသိုလ်တရားတွေပါပဲဆိုတော့အပြည့်ကင်းတဲ့ကုသိုလ်တရားတွေလုပ်လို့ရှိရင်သူရဲ့ဆန့်ကျင်ဘက်ပฏิပက္ခတွေပေါ့လေပယ်ရှားပြည့်ရာရောက်တာပဲဆန့်ကျင်ဘက်မကောင်းတဲ့ဟာတွေကိုပေါ့လေကျိုးမဲ့ဖြစ်စေတတ်တဲ့အရာတွေကိုပေရှားနိုင်တဲ့ဆွမ်းရည်တတ္တိသူ့မှာရှိလာပြီ။အဲဒါကအဆွမ်းတတ္တိလို့ခေါ်ပါတယ်။ဒီအဆွမ်းတတ္တိပါသွားတော့ညဉ့်ညမ်းမှုတွေကိုကုသိုလ်ကပယ်လိုက်တာပဲ။ဒီပယ်လိုက်တဲ့အခါမှာအကျိုးကျေးဇူးရှိသွားတယ်။ကျိုးကျေးဇူးရှိသောဆိုတဲ့ခုံပေါ်လာတယ်။ပြီးတော့အကျိုးကျေးဇူးနဲ့ရှင်တွဲပေါ်လာတယ်။တန်ရှင်းတဲ့အကြောင်းကုန်ဟာကိုယ်နှုတ်စိတ်၃မျိုးလုံးပေါ်လီ ချင်းမစရာကောင်းတဲ့အကျိုးကုန်နဲ့တွဲပြီးတော့ဖြစ်လာတယ်ဒီတော့ကျေးဇူးနဲ့ရှင်သောဒါကျေးဇူးနဲ့ရှင်တာဂုံပဲဆိုတာပေါ့လေကျိုးကျေးဇူးနဲ့ရှင်တယ်ဆိုလို့ရှိရင်ကျိုးကျေးဇူးနဲ့တွဲဖြစ်လာတယ်ဆိုတဲ့အဓိပ္ပာယ်ပေါ့တန်ရှင်းအပြည့်ကင်းတာနဲ့ပဲနောက်ပိုင်းကချင်းမရင်းအစရှိတဲ့ဂုံနဲ့ကောင်းရိုးပေါ့လေကွာတန်ရှင်းတဲ့ຢာမတန်ရှင်းတဲ့ຢာကိုပယ်ရှားလိုက်တဲ့အခါကျတော့လုံးဝတန့်စီပြီးတော့ချင်းမစီရဂုံပေါ့လေဒါတွေဖြစ်လာတာပဲပြီးတော့ဆိုင်ရဆိုင်ရအကျိုးပေးတဲ့ဂုံတွေလည်းဒါအလိုလိုဖြစ်လာတာပါပဲကွာဒီတော့အဲ့ဒီအပိုင်းရောက်သွားပြီဆိုလို့ရှိရင်ကရဲ့ဝယ်အပိုင်းလားရှင်းမဝယ်အပိုင်းလားဆိုတာပေါ့လေကုသိုလ်အပိုင်းလားအကုသိုလ်အပိုင်းလားဆိုတာပေါ့လေခွဲခြားနားလည်သွားပါပြီဘယ်လိုခွဲခြားနားလည်တဲ့ပုဂ္ဂိုလ်ဟာအတိညာဏ်ကရှိပြီဆိုလို့ရှိရင်အတတ်နိုင်ဆုံးကရဲ့စရာကောင်းတဲ့အပြစ်တွေကိုပေါ့လေသူ့နေရာတဲ့သူရှောင်တော့တာပါပဲရှောင်လေလေကိုနှုတ်စိတ်ထားသုံးပါလို့အပြစ်နာစာခင်းပြီးတော့တန်ရှင်းလေလေရင်ကျေးလေနုညံ့လေလေပူလုံဆင်းရဲမှုတွေကင်းပြီးတော့နှစ်သက်စရာကောင်းလေလေဆိုတဲ့နောက်ဆုံးဂုံပေါင်းစုပေါ်လေပေါ်လာတော့တာပါပဲကွာဒီတော့သိက္ခာ၃ရက်ထဲကတိရသိက္ခာဆိုတာကတော့ဆုံးရှိရတဲ့ဂုံပေါ့လေကိုယ်နဲ့နှုတ်အပြည့်ကိုအောင်ဆုံးရှိရတဲ့ဂုံပေါ့သမာဓိတိတ်ခါကတော့စိတ်ထဲမှာဖြစ်တဲ့အညာစစိတ်ထားမျိုးတွေကိုကြိုတင်ပြီးတော့ကာကွယ်ပေါ်လာလို့ရှိရင်လည်းပဲအများဆုံးချက်ချင်းကုစားရတဲ့ခုံပေါ့လေဝိသနာပညာနဲ့မေပညာကတော့ဘောဆက်စကပါလာတဲ့ကိလေသာအစွဲတွေကိုနှိမ်နှင်းတာနှိမ်နှင်းဆိုတော့အာနိယုံပြုလုပ်ပြီးတော့ဝိသနာနဲ့အာနိယသွားတဲ့ကိလေသာတွေကိုမဲ့နဲ့အပြတ်ရှင်းတာပေါ့လေဒါဂုံပေါ့လေဒီတော့ဒီဒိဋ္ဌာဂုံဒိဋ္ဌာရဲ့ဟာစုံစည်းထိမ့်သိရတဲ့ဂုံကြီးတွေဆိုတာနားလည်ရပါတယ်လူတိုင်းလူတိုင်းမှာဒါတွေအရေးကြီးပါတယ်တိခါ၃ရက်တည်းရနောက်ဆုံးတိခါ၅ပါးအရှိန်၄ရက်မဆောင်စည်းနိုင်သည့်တရားတော်မှာပထမဆုံးတိခါကိုတော့ဆောင်စည်းဖို့တော့လိုအပ်ပါတယ်။ဘာဖြစ်လို့ဆိုရင်မဆောင်စည်းနိုင်လို့ရှိရင်ကိုယ်မှာကုကျင်တရားတွေပြည့်ပြီးတော့သူများကိုလည်းပဲစော်ကားတယ်။တိခါရောကိုယ်စီစီအောင်လည်းပြူရရောက်တယ်။ဆိုကြပါစို့တမုတ်တခုဒေါသလျောက်ပေါ့လေ။ကိုယ်တပ်ဖို့ကြုံလာပြီဆိုလို့ရှိရင်ဒီကိုရောသာကိုမထိမ့်ပဲနဲ့အထိမ့်ချုပ်ရှိပဲနဲ့ကျွလွန်လိုက်ပြီဆိုလို့ရှိရင်ကိုယ်မှာလည်းပဲလူမပီသားတော့တိတ်ခါပြည့်သွားပြီဆောင်စည်းရမရမဆောင်စည်းတော့သူများလည်းပဲကိုယ်အတွက်နဲ့ထိခိုက်သွားပြီကိုယ်စီဆင်းရဲသွားပြီရင်းစေတပ်ဖြန်ကတဲ့ပုဂ္ဂိုလ်တယောက်တည်းမဟုတ်ဘူးသူနဲ့အတိုင်းဝိုင်းနေရှိတယ်အဲ့ဒီအတိုင်းဝိုင်းတွေလည်းလွတ်လွတ်ရှားရှားနဲ့ပူပန်ဆင်းရဲကိုလည်းပြုရရောက်ပြီဘယ်လို့ဆိုးရုပ်တယ်ဆိုတာကြည့်ပါဓမ္မဒီတော့အဲ့ဒါဒီမထိန်နိုင်ဘူးဆိုလို့ရှိရင်တော့လူတော့လူပဲလူမဆန်တော့ဘူးထိန်နိုင်ပြီဆိုလို့ရှိရင်လူလူပြီးသားတယ်ပြီးသားတယ်လူပဲဒါဖြစ်သွားတာပဲအဲ့တော့ဒီလိုဖြစ်လာတာသူ့မှာစောင့်စည်းတဲ့အတွက်ကုံကြီးတွေတက်လာတာတဲ့ကုံကြီးချင်းတွေပေါ့လေတက်လာတော့အဲ့ဒီတက်လာတဲ့ရေချင်းတွေကကိုနှုတ်စိတ်သုံးမျိုးလုံးပေါ့လေအောက်တန်းချစီတက်တဲ့အပြုတ်မှုတွေကိုလည်းပဲပယ်ရှားပလိုက်တော့အဲ့ဒီသိက္ခာတွေဟာအစွမ်းတက်တည်ရှိလာတယ်ရေချင်းတွေတက်လာတဲ့ကိုနှုတ်စိတ်သုံးမျိုးလုံးတက်ချင်းတဲ့ရေချင်းတွေရွှေ့လာပြီးတော့အညာစားတွေကိုပယ်ရှားလိုက်တဲ့စောင့်ရိုက်တတ်တယ်လေကိုမရှိတာ။ဘာလို့ကျေစုများတယ်လဲဆိုတော့ကြည့်ပါ။ ပြီးတော့လောကမှာဂုံထူးဆိုတဲ့ဟာလည်းသုံးရတာရှိပါတယ်ဂုံထူးဆိုတာလောကီပညာရေးမှာသူတစ်ပါးတည်းပို့ပြီးတော့ထူးလို့ရှိရင်ဒါထူးခဲ့တော့အရေးချင်းပေါ်လို့ရှိတယ်ဆိုတာပါလေတဏှာဥစ္စာသူများတဲ့တာလို့ရှိရင်တဏှာဂုံပေါ်လေအတိုင်းဝိုင်းကောင်းလို့ရှိရင်လည်းပဲတဝဲကောင်းနေဟာအကြောင်းပြပြီးတော့အတိုင်းဝိုင်းဂုံတူးပေါ့လူဝိဆက်ဆိုင်ကောင်းလို့ရှိရင်လည်းလူဝိဆက်ဆိုင်ဂုံတူးပေါ့စသည်စသည်လောကမှာရှိပါတဲ့ဒါတွေလောကသားတွေဆိုတော့အဲ့ဒါပဲအလေးထားကြပါတယ်သို့သောအဲ့ဒါလောက်သာအလေးထားပြီးတော့ခုနစောစောဘင်းကပြောခဲ့တဲ့ဂုံသိက္ခာကိုမငဲ့ဘူးဆိုလို့ရှိရင်တော့ကိုယ်နှုတ်စိတ်သုံးမျိုးလုံးဟာကဲ့စရာတွေဖြစ်ပြီးတော့အကုသိုလ်တွေကြီးပဲကျိုးစရာမကောင်းတော့ဘူးကဲ့စရာတွေဖြစ်တယ်ကဲ့စရာဆိုအကုသိုလ်ကြီးပဲအခုဒီဟာကတော့ပတ်စံတရားတစ်ချက်မှမကုန်ပဲနဲ့ဂုံသိက္ခာရှိလာပြီဆိုလို့ရှိရင်အလိုလိုဂုံတူးကတော့တက်လာတာပဲထူးခဲ့တဲ့အရေးချင်းတွေပေါ့လေကိုနှုတ်စိတ်သာသုံးပါလို့ဖက်ဖက်ကကြည့်လိုက်လို့ရှိရင်ပြင်းကင်းတာလေးတွေ့တော့ကျဉ်းဆက်ရလေးတွေကိုကိုတွေ့လိုက်တဲ့ချင်းသိကြည့်လို့လားကိုတွင်ကလောဘဒေါသမောဟဤရနေကိုပေါ့လေသိခသုံးရနဲ့နှိမ်နေနိုင်တဲ့အတွက်ကိုနှုတ်စိတ်သာသုံးပါလို့အပြည့်နာစာရခင်းတရှိနေတွေ့ပြီဆိုလို့ရှိရင်ကြည်နူးလို့အတန်ရှင်းလို့ရှိကိုယ့်ကိုယ်ကိုအပြစ်တင်တယ်အတ္တနုဝတာဘယခေါ်တယ်ပြည်ရရှိသူတော်ကောင်းတွေရဲ့အကဲ့ရခံရတယ်ပရဏုဝတာဘယခေါ်တယ်ဥပရေတွေချိုးဖောက်လို့ရှိဥပရေနဲ့လည်းအေးအေးယူခံရတယ်ဒန္တဘယဆိုတာပါလေတဏှာဖြင့်စောကခံရတဲ့အုစုကကိုယ်ပြန်တုတ်ပြန်လဲလို့ရှိရင်ကိုယ်မှာခံရတာတွေလည်းပဲဒန္တဘယတွေထည့်ရတာပါစေရနာကရုပ်ထားတော့လောကီပညာထုခဲရေးဓနာထုခဲရေးဓနာကိုယာရေးအတိုင်းဝဲကိုယာရေးစသည်ဒါရီတက်တက်သာလေးထားတော့ကိုရှင်တရားကြီးကပြက်ပြီးဆိုလို့ရှိရင်စေရနာဇိုးကအောက်တန်းကျတဲ့ဘဝကြီးရောက်တော့ဒုက္ခတိဘယဆိုတော့အမားကြီးပြုတ်ထားပြီဆိုလို့ရှိရင်ကိုယ့်ကိုယ်ကိုပြန်ပြီးတော့ချိန်ချောက်နေတာပဲကိုယ်တွင်ကလောဘဒေါသမောဟအတွင်းရနေကိုသိခါသုံးရနေနှိမ်နေနိုင်ပြီဆိုလို့ရှိရင်နိုင်သလောက်ခုနကြောက်ချင်းဘေးလေးမျိုးကလည်းကင်းလာတာပဲရန်ငိမ့်ဘေးကင်းတယ်တဲ့လို့ဆိုရတယ်ဂုံကြီးဆိုတာလည်းပဲဒီလိုလဲခေါ်တာမျိုးလည်းရှိပါတယ်ဂုံကြီးဆိုတာတော့ဂုံအရေးရှင်းပါပဲအရေးကြီးဆိုတာလည်းအမှားတော့အဆင့်တန်းပါပဲလောကမှာပညာဆရှိတဲ့ဂုဏ်ကြီးတွေနဲ့အဆင့်တန်းတက်ရတာတဲ့အရေးရှိရှိရတာတဲ့ဂုံသိက္ခာနဲ့ဂုဏ်ကြီးတွေရှိရတာကပိုကောင်းတယ်ခွာကတော့ခုနုစိတ်ဓာတ်သုံးပါလုံးအပြည့်ကင်းတန်ရှင်းတဲ့အနေထားဆောင်ရွက်မပေးနိုင်ပါဘူးဒီမှာဟုတ်ဒီဂုံသိက္ခာကမှဂုံကြီးရှိအောင်အရေးချင်းရှိအောင်အစင်တန်းအစင်တန်းရှိပါတယ်ဒီမှာဒီတော့အရေးချင်းရှိဂုံရေးချင်းရှိတဲ့တရားအစင်တန်းရှိတဲ့တရားကိုကျင့်လို့ရှိရင်ကျင့်သူဟာဂုံတရေဆိုတာရှိလာတာပါပဲဂုံတရေဆိုတာကတော့ကြိုးစားလို့ရရှိတဲ့ဂုံတွေနဲ့တင့်တင့်တယ်တယ်ပေါ့လေမြင့်မြင့်မြတ်မြတ်အစင်တန်းမြင့်တက်သွားတာပေါ့လေကုဏစီရီဆိုတာပေါ့လေဂုံတီဆိုတာအဲ့လိုရှိလာတာပါပဲဒီမှာအဲ့ဒါမျိုးကမှပိုကောင်းပါတယ်ဒီမှာတော့
So by practicing one gains virtue as well as good reputation and glory
အပြီးမကင်းမတန်ရှင်းတဲ့ကဲ့ရဲ့ဇာတိပေါ်လီကင်းလေလေရေကြီးတိတ်မှွေပြီးတော့ပူလုံရှင်းမှုတွေကင်းပြီးတော့နှစ်သက်စရာဖြစ်လေလေပဲ ဒုက္ခဒိခါကိုသူ့နေရာနဲ့သူအချိုးရကျကျင့်သုံးနိုင်ပြီဆိုလို့ရှိရင်ကျန်တဲ့နဲ့ပြီးတော့စော်ကားတဲ့ရိုင်းပြတဲ့သဘောလေးပေါ့အဲ့ဒါတွေတဖြည်းဖြည်းကင်းပြီးတော့ဂုံတိန်ဆိုတာလည်းရှိလာတော့ပါပဲဂုံတိန်ဆိုတာကတိမ်ဝဲနှုတ်ညံပြီးတော့တဖြည်းဖြည်းထစ်မြက်လာတဲ့အရေးရှင်တစ်မျိုးပါပဲဒီမှာဒါတော့ခုရှင်းပြခဲ့တဲ့အချက်တွေကိုချုပ်လိုက်လို့ရှိရင်ပညာရှိသူတော်ကောင်းတွေအပြစ်တင်စရာအကဲ့ရစရာတွေပေါ့လေအဲဒါကင်းဖို့လိုတယ်လူတိုင်းလူတိုင်းမှာကင်းဖို့လိုတယ်ဆိုတာပေါ့လေကင်းနိုင်တဲ့ဤကတော့သီလသမားတိပညာအကျင့်သိက္ခာပဲအတူယုတ်ပြောလို့ရှိရင်သတိပ္ပံလမ်းကြောင်းလိုက်ဖို့ပဲသတိပ္ပံကြောင်းလိုက်လို့လိုက်နိုင်သလောက်ခီးရောက်ပြီဆိုရင်ပြောစရာကဲစရာအပြစ်တီကင်းတော့တာပဲအဲ့လိုပြောစရာကဲစရာအပြစ်တီကင်းလို့ရှိရင်အလိုလျောက်ဂုံဆိုတာရောက်လာတာပါပဲကိုယ်တမင်ဖန်တီးဖို့မလိုဒီတော့ပညာရှိသူတို့ကောင်းဒီကဲ့ရဲ့တဲ့ဂုံရည်မျိုးမိမိကအလိုရှိပြီဆိုလို့ရှိရင်တော့ထူးခဲ့တဲ့ဂုံတည်ရင်နဲ့နေခြင်းပြီဆိုလို့ရှိရင်တော့အပြည့်ကြောင်းသာတိခါ300ချက်တိခါ300ချက်ရေးချက်နိုင်တယ်တော့အပြည့်ကဲလို့ရှိရင်အလိုလျောက်ဂုံဟာပေါ်ပေါက်လာမြဲပါပဲပေါ်ပေါက်လာနိုင်တာပါပဲလောကမှာလောကဂုံနဲ့အစင်တန်းစာတွေပြည့်စုံပါလေကဲနဲ့အဲ့လိုအနေထားမျိုးမရောက်ဘူးဆိုလို့ရှိရင်တော့ချီးမွေးခြင်းကလည်းမထိုက်တန်တော့ပါဘူး။ဒါကြောင့်မလို့အခုပြောခဲ့တဲ့အတိုင်းပေါ့လေအစင်တန်းမြည်လို့တဲ့ပုဂ္ဂိုလ်များဟာအစင်တန်းမြည်စီတတ်တဲ့တရားတွေကိုကျင့်သုံးခြင်းအပြင်ကိုယ့်ကိုယ်ကိုယ်ပေါ့လေလူစင်တမြင်မတော်လို့အချိန်မီမြင့်တင်ပွေးဖို့ရဟောဒီသတိပ္ပံတရားကိုပြည့်စုံကျင့်တတ်လောက်တဲ့အထိအထောက်ကြဖို့ပါပဲအ ਨੇ စုံသောတ္တဗံဖြစ်သွားပြီဆိုလို့ရှိရင်တော့ဘယ်တော့မှဘဝအောက်တန်းတော့တာမကြတော့ဒါကလည်းမြင့်တက်သွားပြီအမှန်တရားယုတ်မှကြံတန်းတဲ့ကိလေသာတွေရဲ့ဆွဲအားကလွတ်သွားပြီကဘာမီကြီးရဲ့ဆွဲအားလွတ်သွားပြီဆိုလို့ရှိရင်ကောင်းကင်ထဲမှာအရာဝတ္ထုကပေါ်သွားပြီးတော့ပြန်ဝဲနေသလိုပေါ့လေဒီမှာဒါပါပဲအဲတော့အ ਨੇ စုံအောက်တန်းတော့တန်းကြက်စီတတ်တဲ့အပယ်ဆွဲချတဲ့ကိလေသာတွေဆွဲအားလွတ်အောင်ပေါ့လေအပြည့်ကြောက်နေထိုင်ခြင်းအပြင်အလိုလျောက်ပေါ့လေဓမ္မဂုံကြီးတွေပြည့်စုံအောင်ပေါ့လေကုလသတိပ္ပံလမ်းကြောင်းကိုယူသည်သည်လေးလေးစားစားနဲ့မနေမနာပေါ့လေရှုမှတ်ပွားများခြင်းအပြင်လမ်းကြောင်းဖြောက်ကိုစူးစမ်းနိုင်ကြပါစေလို့လေးလေးနဲ့တိုက်တွန်းရတဲ့ဒီနေ့တရားဆုံးသတ်လိုက်ပါလေ
။သာဓုသာဓု